တရုတ်နိုင်ငံထဲမှာဂျပန်ဆန့်ကျင်ဆန္ဒပြမှုတွေဒုတိယနေ့ဖြစ်နေဒီကနေ့တင်းဦးလေးနေမှာဆက်ဖြစ်နေတာမလို့တရုတ်နိုင်ငံတွင်းမှာရှိနေတဲ့ဂျပန်နိုင်ငံသားတွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုအကာအကွယ်ပေးဖို့အတွက်ဂျပန်ဝန်ကြီးချုပ်ယိုဟိရှိကိုနိုဒါကတရုတ်နိုင်ငံကိုတိုက်တွန်းတောင်းဆိုပါတယ်ဒီအရှိတရုတ်ပင်လယ်ဘက်ကနှစ်နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုကိုဂျပန်ဘက်ကနေပြီးတော့လုံးဝထိန်းချုပ်ဖို့ဆောင်ရွက်နေမှုအပေါ်မှာတရုတ်နိုင်ငံတွင်းဂျပန်ဆန့်ကျင်ဆန္ဒပြမှုတွေဖြစ်လာတာပါစနေနေ့လုံကတော့ဘေကျင်းကဂျပန်တန်ယုံရှိမှာထောင်နဲ့ချီတဲ့တရုတ်နိုင်ငံသားတွေစုဝေးဆန္ဒပြပါတယ်။ဆန္ဒပြသူတွေဟာဒီဂဲရီနဲ့ပြစ်ပေါက်ပြီးတော့ဂျပန်အလံကိုလည်းမိရှို့ပြီးတော့ဆန္ဒပြပါတယ်။ဆန္ဒပြမှုဟာတရုတ်ကအခြားမျိုးတွေစီကိုလည်းကူးဆက်လို့သွားပါတယ်။အငင်းပွားနေတဲ့ကျွန်းစုတွေကမြေပိုင်ရှင်ဖြစ်သူထံကနေပြီးတော့ဂျပန်ဆွေးရကနေပြီးတော့မြေတွေဝယ်ယူလိုက်တာကြောင့်အခုလိုတရုတ်ဘက်ကနေပြီးတော့မကြည်မနက်ဖြစ်သွားတာပါ။အခုလိုဝယ်ယူတာဟာတရားမဝင်မနဲ့ဒီမြေဟာသူတို့ရဲ့ပိုင်နက်တွေဖြစ်တယ်လို့တရုတ်ကနေပြီးတော့အခိုင်အမာပြောနေပါတယ်။တရုတ်ကဒါယိုယုလို့ခေါ်ပြီးတော့ဂျပန်ဘက်ကဆန်ကကုလို့ခေါ်တဲ့အဲ့ဒီကျွန်းစုအနီးရေနဲ့ရေနံနိမိတ်ကိုလည်းတရုတ်ဘက်ကနေပြီးတော့စူဆန်ရေးသင်္ဘော6ဆင်းတောက်ကြာနေကဆေလွှတ်လိုက်တာကြောင့်နှစ်ဖက်တင်းမာမှုတွေကပိုပြီးတော့ကြီးထွားခဲ့ပါတယ်ခင်ဗျာ